စစ်တပ်ကနေအာဏာသိမ်းခဲ့တဲ့နှစ်နှစ်အတွင်းစကိုင်းတိုင်းတွင်းမှာစစ်ကောင်စီကိုစန့်ကျင်တဲ့ခုခံတော်လှန်စစ်ကတစားထက်တစားပိုးပြီးတော့မှအားကောင်းလာခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ် PDF စိုးမိုးနယ်မြေတချို့မှာလည်း NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရလက်အောက်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တွေရဲ့တရားစီရင်ရေးကိုပါဆောင်ရွက်လာနိုင်ကြပါတယ်။အခု2023ခုနှစ်ထဲမှာတော့စကိုင်းတိုင်းတွင်းဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေပိုပြီးတော့မှပြင်းထန်လာနိုင်တယ်လို့စစ်ရေးလေ့လာသူတွေကသုံးသပ်ပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုကိုသားညွန်ဦးကတင်ဆက်ပေးပါမယ်ရှင်
။ဗမာလူမျိုးအများစုရှိပြီးတော့ area studio မိုင်ပေါင်း 36,000 ကျော်ရှိတဲ့စကိုင်းတိုင်းဟာစစ်တပ်ရဲ့အာဏာသိမ်းမှုကိုလက်နက်ကန်ခုခံစစ်အားကောင်းစွာနဲ့တော်လှန်ဆန့်ကျင်နေတဲ့နေရာတစ်ခုဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းပြီးစ2021ခုနှစ်အစောပိုင်းလတွေမှာစကိုင်းတိုင်းဟာလည်းအခြားတိုင်းတွေနီးတူပဲညီညာစွာဆန္ဒဖော်ထုတ်ရင်းနဲ့အာဏာသိမ်းမှုကိုဆန့်ကျင်ခဲ့ကြပါတယ်။2021ခုနှစ်ဧပြီလ2ရက်နေ့မှာတော့စစ်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြနေတဲ့ရင်းမပင်မြို့နယ်တပီးကြီးရွာဆရာတော်ကိုရဲတပ်ဖွဲ့ကလာရောက်ဖမ်းဆီးရမှာအနီးပတ်ဝန်းကျင်ကြီးရွာတွေကတူမီတနတ်တွေနဲ့ပြန်လည်ခုခံရာကနေပြီးတော့စကိုင်းတိုင်းရဲ့လက်နက်ကန်ခုခံတော်လှန်စစ်အစပြုခဲ့တယ်လို့ပြောစမှတ်ပြုကြပါတယ်။အဲဒီကနေတဆင့်စကိုင်းတိုင်းမြို့တော်ဖြစ်တဲ့မိုးရွာမြို့ထီပါလက်နက်ကင်ခုခံတော်လှန်စစ်ကကျေပြန့်သွားပါတယ်စစ်တပ်ကအာဏာသိမ်းပြီးတော့နှစ်နှစ်ပြည့်တဲ့အချိန်မှာတော့စကိုင်းတိုင်းနေရာတချို့မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကအုပ်ချုပ်ရေးတရားစီရင်ရေးတွေလုပ်ဆောင်နေတဲ့အထိတူးတက်လာပါတယ်မြန်မာစစ်ကောင်စီတပ်တွေထူးစစ်စင်တာတွေရှိပေမဲ့အဲဒီထူးစစ်ကိုခုခံနေရင်းနဲ့ပဲအုပ်ချုပ်ရေးနဲ့တရားစီရင်ရေးကိစ္စတွေကဆောင်ရွက်လာနိုင်တယ်လို့စကိုင်းတိုင်းပလဲမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်ကုကျော်စိုးဝင်းကပြောပါတယ
်စစ်ကောင်စီထုတ်တဲ့စစ်ကြောင်းတွေအားလုံးကိုကျွန်တော်တိုက်ခိုက်ရင်ဖြေရှင်းခဲ့ရတယ်မှာကျွန်တော်တို့ဆုံးမမှုရတဲ့အချိန်မှာကျွန်တော်တို့ကြည့်ရတဲ့ကိုကျွန်တော်တို့ရကြီးအုပ်ချုပ်ရေးဘက်ကာကွယ်ရေးဘက်အကောင်လုံးစီရင်ဆောင်ရွက်နိုင်ခဲ့တယ်ခင်ဗျ။အခုနားချမယ်လို့ကျွန်တော်ထောင်ချထားပါတယ်ခင်ဗျာ။လို့လွတ်ပေးလို့ရတဲ့လူတွေအားလုံးကိုလည်းကျွန်တော်တို့ဒီရကြီးပကပသားကလည်းခုံလို့နေတယ်ယူပြီးတော့လွတ်ပေးတယ်အချိန်ထဲခြံကိုယ်လုံးလည်းကောင်းထောင်လုံးလည်းကောင်းကြောက်ခံမယ်ဒီလိုကျွန်တော်တို့ပလဲမြို့နယ်မှာကျွန်တော်ထောင်နေလဲလုပ်ထားတယ်ခင်ဗျာ။တရားစီရင်မှာလည်းကျွန်တော်တို့အကောင့်ထဲပုံတိုင်းနေပါတယ်ခင်ဗျာ။
လက်ရှိအချိန်ထိဖြစ်ရှင်းဆောင်ရခဲ့တဲ့အမှုပေါင်း40ကျော်ရှိပြီးတော့ထောင်ဒဏ်ချမှတ်ထားတဲ့သူတွေလည်းရှိတယ်လို့သူကပြောပါတယ်။ဒါအပြင်ခင်ဦးမြို့နယ်အတွက်မှာဆိုရင်လည်း2023ခုနှစ်ဇန်နဝါရီလ24ရက်နေ့မှာတရားရည်ရုံးကိုဖွင့်လှစ်နိုင်ခဲ့တယ်လို့သူကပြောပါတယ်။တစ်ဆက်တည်းမှာပဲစကိုင်းတိုင်းအောက်ပိုင်းနဲ့အထက်ပိုင်းကိုဆက်သွယ်ကူးလူသွားလာရမှာအရေးပါတဲ့ချင်းရွှေမြစ်တစ်လျှောက်မှာလည်းဒေသခံကာကွယ်တပ်ဖွဲ့တွေကမြစ်ကြောင်းရဲ့တစ်ဖက်တစ်ချက်ကိုစူးမိုးထားပြီးတော့မြန်မာစစ်ကောင်စီတပ်ရဲ့ဆက်လက်တွေကိုတိုက်ခိုက်ဖျက်ဆီးတာတွေလုပ်နေပါတယ်။အစပိုင်းမှာတူမီတွေနဲ့ခုခံတော်လှန်စစ်ကိုစတင်နေရပြီမဲ့နောက်ပိုင်းမှာတော့ရေမြုပ်မိုင်းတွေအထိပါအဆင့်မြင့်ပြီးတော့အသုံးပြုလာနိုင်ခဲ့တယ်လို့ကျောက်လုံးကြီးကောက်ဝေးတက်ကတောင်းရင်ရှိသူတူက view ကိုပြောပါတယ
်တိုးတက်မှုအနေနဲ့ကကျွန်တော်တို့ကနေတမျိုးနယ်လုံးမှာဆိုရင်ဒီသို့စာပါကနဲ့စာပါကနဲ့ပေါင်းလောက်ခံရှိရနေရဆိုလို့၃နေရပဲရှိရကျင်းတဲ့နေရကုန်လို့ကျွန်တော်တို့ပြည်ခဲ့တွေကုန်လို့ဆုံးမထားလို့ရပါပြီဟုတ်ဒီနေ့ဆိုရင်ကျွန်တော်တို့ဆက်လိုက်တဲ့ဒီကိုလည်းစာပါကထောက်ဖို့ဆက်လိုက်တဲ့ဒီကိုလည်းဒီမှာအင်းချင်းနေတဲ့မြုံနေတယ်ပေါ့နော်အခုလိုပေါင်းဆိုကျွန်တော်တို့စာပါကဆက်လိုက်၂စီးပေါ့အစီရှိသွားပြီပေါ့ကျွန်တော်တို့ယူညွှန်နိုင်ပြီပေါ့နော်ဆက်လာကျွန်တော်တူမီနဲ့တိုက်တယ်တူမီနဲ့တိုက်တဲ့အချိန်မှာဒီဆက်လိုက်ကိုလုံးဝတူမီနဲ့တော့ဆင်းပြီဆိုကျွန်တော်တဆင်းထက်တိုးတယ်လေးလက်မပိုက်ပေါ့နော်လေးလက်မတန်ပိုက်နဲ့ပြစ်တယ်ရှစ်လက်မ၆လက်မ14လက်မအဲ့လိုမျိုးတန်ပိုက်ခြင်းနဲ့ပြစ်တာပေါ့နော်ခုနောက်ပိုင်းကျွန်တော်တို့တူတက်မှုရေမြူမိုင်းတွေပါကျွန်တော်စံတော့အောင်မြင်ထားပြီဆိုတော့တူတက်မှုကတော်လို့ရှိပါတယ်ဟုတ
်မြန်မာစစ်ကောင်စီတပ်ဟာစကိုင်းတိုင်းအောက်ပိုင်းကနေပြီးတော့ထပ်ပိုင်းကိုရိခါလူသူလက်နက်တွေကိုတည်ယူတဲ့နေရာမှာချင်းတွင်းမြစ်ကိုအုံပြုနေတာဖြစ်ပြီးတော့မကြာခဏဆိုလိုရဲ့ချင်းတွင်းမြစ်ပေးမှာရှိတဲ့ကြေးရွာတွေမှာဒေသခံကာကွယ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပါတယ်မြန်မာဒီမိုကရေစီကောင်းဆောင်ဒေါ်ဆန်းစုကြည်ရဲ့2003ခုနှစ်နယ်လက်ခီးစင်မှာတိုက်ခိုက်ခံခဲ့ရလို့ကဘာသိရှိသွားတဲ့တပေးမျိုးတွေဟာဆိုရင်လေအခုချိန်မှာတော့ဆရာနာသိမ့်မှုကိုခုခံတော်လန့်စစ်အပြင်းထန်ကိုဆင်နွှဲနေတဲ့နေရာတစ်ခုဖြစ်လာပါတယ်။တပည့်မျိုးနယ်ထဲမှာမြန်မာစစ်တပ်နေမီရှင်းလင်းတဲ့နှစ်လအတွင်းကြီးရွာ40ကနေပြီးတော့နေအိမ်6000နီးပါးမိလောင်ကျွမ်းသွားခဲ့ပါတယ်။ဒေသခံကာကွယ်တပ်ဖွဲ့တွေရှိနေတဲ့နေရာတွေကိုမိရှုဖျက်ဆီးတာတွေလုပ်ပေမဲ့တော်လန့်ရင်အားစုတွေပို့ပြီးတော့အားကောင်းလာတယ်လို့တပည့်မျိုးနယ်အတွင်းမှာလှုပ်ရှားနေတဲ့ကောင်းကင်ကာကွယ်အဖွဲ့ကတာဝန်ရှိသူတွေကပြောပါတယ
်။မိရှုခံရတဲ့အတွက်တချို့ဥမဲအိမ်မဲတွေဖြစ်သွားတယ်ဥမဲအိမ်မဲတွေဖြစ်သွားတဲ့အခါမှာသူတို့ရဲ့တော်လန်နေတဲ့စိတ်ကနည်းသွားလာတော့မဟုတ်ဘူးအိမ်မရှိတော့တဲ့အတွက်ငါတို့တော်လန်ကြီးပြည်တယ်လှုပ်လို့ရတယ်ဆိုတဲ့စိတ်ကိုပို့ပြီးတော့ဝင်လာတယ်အဲ့စိတ်တွေဝင်လာတဲ့အတွက်ဒီတင်းမျိုးနေရတော်လန်ကြီးအာစုကြီးနည်းမသွားပဲနဲ့ပို့ပြီးတော့အားကောင်းလာတယ်အဲ့လိုမျိုးပြောရမယ
်တပေးမျိုးနေတဲ့ကလက်ရကုံကြီးရဟာဆိုရင်လေမြန်မာစစ်တပ်ကလေကြောင်းကနေပြီးတော့ပြစ်ခတ်လို့ပြည်ခဲ့နှစ်စက်တင်ဘာလအတွင်းမှာကလင်းငယ်ရီအပါဝင်73ဦးထိတည်ဆုံခဲ့ရပါတယ်စစ်တပ်ကအနာသိခဲ့တဲ့နှစ်နှစ်အတွင်းနိုင်ငံတော်လုံးမှာတိုက်ပွဲပေါင်း 9,800 ကျော်ဖြစ်ခဲ့ပြီးတော့စကိုင်းတိုင်းအတွင်းတိုက်ပွဲပေါင်း 900 ကျော်ဖြစ်ပွားခဲ့ကတနင်္ဂနွေလုံးမှာဆိုရင်တော့ဒုတိယအများဆုံးဖြစ်တယ်လို့မြမမဟာဗျူဟာနဲ့ဘူဝါဒလိလာကြီးအစီကျူးရဲ့ဆင်းတွေအရသိရပါတယ် မြန်မာစစ်ကောင်စီကတော့ PDF အဖွဲ့တွေဟာခြေရွာတွေကိုခြေပြုတ်ပြီးတော့ကြမ်းဖက်မှုတွေကျူးလွန်တယ်လို့ခြေရွာနေအိမ်တွေကိုမိရှူတာတွေလူသက်တာတွေရှိတယ်ဆိုပြီးတော့တံပြန်ဆွဆွဲပါတယ်။စကိုင်းတိုင်းအတွင်းအချို့ခြေရွာတွေမှာတော့စစ်ကောင်စီလိုလားတဲ့ပြူစောတိလို့ခေါ်တဲ့ပြည်သူ့စစ်အဖွဲ့တွေရှိပြီးတော့ဒေသခံကာကွယ်ရေးအဖွဲ့တွေနဲ့လည်းအပြန်အလှန်တိုက်ခိုက်မှုတွေရှိနေပါတယ်။ဒီ2023ခုနှစ်ထဲမှာတော့စကိုင်းတိုင်းအတွင်းတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာနိုင်ပေမဲ့ဒီ PDF ပြည်သူ့ကာကွယ်ရေးတပ်တူဘက်မှလက်နက်ပိုင်းမှအားနည်းနေတာတွေရှိနေသေးတယ်လို့စီးရေးလေးလာသူတူကသုံးသပ်ပါတယ်
။ဒီကဖြစ်ကြတော့လည်းမြတ်ပါပဲ။ဒီ NUG နဲ့စစ်ကိုထားပြီးမယ်။လက်နက်နဲ့ထုတ်ပြီးပြည်သူ့အမှုအင်းပါ။စကိုင်းတိုင်းကကတော့အားနည်းနေတဲ့အခြေအနေဖြစ်ပါတယ်။အဲဒီအခြေအနေကိုသူတို့ပြည်ပြည်နဲ့နာမည်ပြစကိုင်းတိုင်းရဲ့အခြေအနေကကျွန်တော်တို့ဒီကတော့ကိုယ်ကိုပြည်သူ့နဲ့ကျွန်တော်တို့
လက်ရှိမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေအနေနဲ့မြန်မာစစ်တပ်ကိုခုခံတိုက်ခိုက်တဲ့နေရာမှာလက်နက်အင်အားအကန့်အသတ်ရှိသလိုပဲလက်နက်ထုတ်လို့ရေးပိုင်းမှာလည်းကုန်ကျစရိတ်မြေရှားပါလာတယ်လို့ကာကွယ်ရေးအဖွဲ့တွေကပြောကြပါတယ်။အမျိုးသားညီညွတ်ရေးအစိုးရယာယီသမ္မတဒူဝါလက်ရှိလာကအာဏာသိမ်းပြီးတော့6လကြာမှာတနင်္ဂနွေအနေနဲ့ခုခံစစ်ဆင်နွှဲကြဖို့ကြေညာပါတယ်။အဲ့လိုကြေညာပြီးတော့တစ်နှစ်ပြည့်တဲ့အချိန်မှာတော့စုမှုနယ်မြေများစွာကိုတိစောက်နိုင်ခဲ့တယ်ဆိုပြီးတော့သူကပြောခဲ့ပါတယ်။ဒါပြေ2023ခုနှစ်ကိုလည်းတိုက်ပွဲရဲ့အဆုံးဖြတ်နှစ်တစ်နှစ်ဖြစ်တယ်လို့ပြောဆိုထားပါတယ်။လက်တွေ့မြေပြင်မှာတော့မြန်မာစစ်တပ်နဲ့ဒေသခံကာကွယ်တပ်ဖွဲ့တွေတိုက်ပွဲတွေကအရင်ကထက်ပိုအဖြစ်များလာပြီးတော့မြန်မာစစ်ကောင်စီဘက်ကမြေပြင်ထိုးစစ်ထက်လေကြောင်းချီတပ်နဲ့တိုက်ခိုက်တာမျိုးနောက်လေကြောင်းကနေပြီးတော့ပုံကျဲပစ်ခတ်တာမျိုးတွေပိုပြီးတော့လှုပ်လာပါတယ်။ဒေသခံကာကွယ်တပ်ဖွဲ့တွေအနေနဲ့စစ်တပ်ကအာဏာသိမ်းခဲ့တဲ့နှစ်နှစ်အတွင်းမြေပြင်မှာစုမှုနယ်မြေတွေတိစောက်နိုင်ခဲ့တဲ့အထိတိုးတက်လာတယ်ဆိုပေမဲ့စစ်ကောင်စီရဲ့ဝေဟင်ကတိုက်ခိုက်မှုတွေကိုတော့အခုချိန်ထိပြန်လည်ခုခံနိုင်တဲ့အခြေအနေမရှိဘူးလို့အားလုံးကတင်ကြီးတညွတ်ထဲပြောဆိုကြပါရခင်ဗျာ။